အမေရိကန်သမိုင်းမှာကျန်းမာရေးဝန်ထမ်းတောင်းတဲ့ချီအများဆုံးပါဝင်တဲ့ဆန္ဒပြပွဲတွေကိုပြည်내လေးပြည်내မှာပုတ်ထိုးနေကစတင်ခဲ့ပါတယ်။အမေရိကန်မှာအကြီးဆုံးကျန်းမာရေးအာမခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Kaiser Permanente မှာအလုပ်ကိုအားနဲ့မမျှထမ်းဆောင်နေရပြီးတော့ဝန်ထမ်းအလုံးလောက်ခန့်အရေးအဓိကတောင်းဆိုနေကြောင်းကိုရိုင်းပါဝင်ဆန္ဒပြနေတဲ့ Kaiser ကျန်းမာရေးဝန်ထမ်းကမတ်မေက VOA ကိုပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုကကိုင်ဇာကျမ်းမာရေးဆောင်ရှောက်မှုဆန္ဒရှိဆန္ဒပြနေတဲ့မမေကိုမတ်အင်ဂျင်နိုင်ကဇူးမ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့မမေရေအခုဆန်ဖရန်စစ္စကိုမှာရှိတဲ့ဒီတူနာပြုတွေပေါ့နော်ဆန္ဒပြနေတဲ့အခြေအနေကိုပြောပြပါအောင်ရှင်
။ကဲကျမတို့ဒီနေ့မှာဆန်ဖရန်စစ္စကိုကိုင်ဇာပါမနီတီဝန်ထမ်းများဆန္ဒပြနေတာပါ။ဝန်ထမ်း health care worker အားလုံးဆန္ဒပါဝင်ဆန္ဒပြကြပါတယ်။အော်ကျွန်မဆိုရင် laboratory ဘက်ကနေပြီးတော့ပါဝင်ပြီးဆန္ဒပြပါတယ်။ဓာတ်ခွဲကန်ဝန်ထမ်းများနောက်ပြီးတော့ housekeeping ဝန်ထမ်းများ pharmacy ဝန်ထမ်းများ medical center outpatient ဝန်ထမ်းများအားလုံးပါဝင်ပါတယ်
။ဟုတ်ကဲ့အဲ့ဒါအဓိကအဲ့ဒီမှာသူနာပြုဆရာမတွေကဘာကြောင့်ဆန္ဒပြနေကြတာလဲရှင်
။ဟုတ်ကဲ့ကျွန်မတို့ဟာ front line healthcare worker များဖြစ်တဲ့အတွက်ကျွန်မတို့ဟာ patient နေတဲ့ကိုအတိအကျထားပြီးတော့တောင်းဆိုနေတာပါကျမတို့ patient ဥယျာဉ်နဲ့ကျမတို့ရဲ့ဝန်ထမ်းဥယျာဉ်မများတမှုများအတွက်ပါ patient နေများပြလာတာနဲ့များဝန်ထမ်းဥယျာဉ်ပို့ပြီးတော့လုံလုံလောက်လောက်ကြီးကိုလိုပါတယ်အဲ့တော့ patient safety ဒီလေဝန်ထမ်းဥယျာဉ်လုံလုံလောက်လောက်ကြီးမှာပဲ patient safety ကဖြစ်နိုင်ပါတယ်အဲ့အတွက်ကြောင့်ကျမတို့ကဝန်ထမ်းဥယျာဉ်လုံလောက်ရေးဟိုဝန်ထမ်းတို့ဒီ call for a winner များ vacation ကြွားတဲ့ winner များနေရာမှာ winner များအစားထိုးပေးနိုင်ရေးဓာတ်တွေကိုတောင်းဆိုပါတယ်အဓိကထားပါတယ
်ကိုင်ဇာမှာအလုံးလုံးနေတဲ့ဒီကျန်းမာရေး winner တွေကနေပြီးတော့အခုဆန္ဒပြတာဆိုတော့ company ဘက်ကရောဘယ်လိုတုံ့ပြန်တာတွေသိရပြီလဲရှင
် PS ကကျမတို့ sign ရမယ်သူတို့ sign ပေးရမယ် contract ကျမတို့တောင်းဆိုစားတဲ့အချက်လက်များကိုသူတို့ကသဘောတူညီခြင်းမရှိပါဘူးအဲ့ဒါကြောင့်မလို့ဆန္ဒပြလာကြမယ်လောက်ခမယ်ဆန္ဒပြဖို့ကျမတို့ရွေးချယ်လိုက်တာပါခုဆန္ဒပြခွဲကအောက်တိုဘာ4ရက်5ရက်6ရက်3ရက်သက်တိုက်ဆန္ဒပြမှာပါဒီ3ရက်မှာမှကုမ္ပဏီကတီးမြကမဆိုင်ပေးဆိုင်ဖို့တက်ကောင်းမတူခဲ့ရင်ကျမတို့ကနိုဝင်ဘာမှာဆက်ပြီးတော့ဆက်တစ်ပတ်ဆန္ဒပြဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့အခုအဲ့တော့ကိုင်ဇာဝန်ထမ်းနေပေါ့နော်ကိုင်ဇာမှာအလုံးလုံးနေတဲ့ကျမရဲ့ဝန်ထမ်းဘလောက်လောက်ကဆန္ဒပြနေကြရလဲရှင်
ဒီနေ့ကိုင်ဇာကကယ်လီဖိုးနီးယားမှာရှိတဲ့ကိုင်ဇာရဲ့နောက်ပြီးတော့ဗာဂျီးနီးယားစိတ်မှာနောက်ပြီးတော့ကော်လိုရာဒိုနောက်ဝါရှင်တန်စိတ်မှာရှိတဲ့ကိုင်ဇာဝန်ထမ်းများအားလုံးပါဝင်ထားတဲ့အတွင်းဝန်ထမ်းဥယျာဉ်ပမန်ကြီး9000ကျော်လို့ဆိုပါတယ
်ဒီလောက်ဝန်ထမ်းပေါင်းကပေါ့နော်9000ကျော်တောင်ရှိနေတဲ့အနေအထားမှာဒီကိုင်ဇာကုမ္ပဏီကဝန်ထမ်းတွေတောင်းဆိုချက်ကိုသူတို့ဘယ်လိုစဉ်းစားနေလဲရှင်
ဝန်ထမ်းတောင်းဆိုထားတဲ့အချက်လက်တွေကတော့အဓိကကဝန်ထမ်းဦးရေလုံလုံလောက်လောက်သူတို့ချမှတ်ပေးရေးပေါ့နော်အဲ့ဒါကအဓိကနောက်ပြီးတော့ကျမတို့ရဲ့လက်ရှိရှိပြီးသား health care benefit တွေကိုမလျော့ပါစေပဲဟာပေးထားဖို့နောက်ပြီးတော့ကျမတို့ရဲ့လစာကိုတိုးပေးဖို့အဲ့ဒီအချက်လက်တွေပါဝင်ပါတယ်နောက်လုပ်ငန်းကျမတို့ရဲ့အလုပ်နေရာများကိုအာမခံချက်ရှိဖို့ပေါ့နော်ဟို job security အဲ့ဒါလည်းပါပါတယ်အဲ့တော့သူတို့က sign သဘောတူညီချက်ကကျမတို့ကိုတချို့တစ်ဝက်ပဲသဘောတူညီထားပါတယ်အကုန်လုံးအပြည့်သဘောမတူညီထားပါဘူးခါတိုင်းနှစ်တွေမှာလည်းတုံးနဲ့တစ်ခါ contract လုပ်တဲ့အခါမှာသူတို့ကသဘောတူညီချက်တချို့လောက်နဲ့ပဲ junior ကလက်လျှော့လိုက်ရတာတွေရှိတယ်ဒါပေမဲ့ဒီနှစ်တော့ကျမတို့ကလက်မလျှော့ဘူးဒီကျမတို့တောင်းဆိုထားတဲ့ junior ကဥဆောင်ပြီးတောင်းဆိုပေးထားတဲ့ဒီအဲ့တော့ tomorrow health care worker ရဲ့ benefit ကိုအပြည့်အဝရမှသာမြင်ဒီဆန္ဒပြခွင့်ကိုကျမတို့ကရမှဖြစ်ပါတယ်
။ Okay အဲ့တော့ဒီပြည်နယ်အစိုးရတွေရောဗဟိုအစိုးရဘက်ကရောဒီလိုကိုင်ဇာကကျန်းမာရေးဝန်ထမ်းတွေရဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့သူတို့ဘက်ကဘလို့ဝင်ရောက်ဆောင်ရွက်တာတွေတုံ့ပြန်တာတွေရှိလဲရှင်
။ဟိုရနေနေရတော့ကျမသိပြီးတော့မမြင်မိပါဘူးရှင်။ဒါပေမဲ့ဒီ health care ဘောကရီကိုကျမတို့ရဲ့ရတင်ရဖိုက်တဲ့အခွင့်အရေးတွေရတင်ရဖိုက်တဲ့အခွင့်အလမ်းတွေက လူနာတွေကိုစီရန်ထားပြီးတော့စီပထမတန်းစားလူနာတွေကိုပထမတန်းမှာထားပြီးတော့လူနာတွေရဲ့ safety ကိုပြည်ပြည်ဝဝပေးနိုင်ဖို့အတွက်ကတော့ဒါတက်မရေးစောင့်ရှောက်တဲ့ဌာနတွေမှာတာဝန်ရှိတဲ့အစိုးရကတော့ဒါအစိုးရပဲအနေနဲ့ကတော့ကျမတို့ဝန်တန်းတွေတောင်းပြချက်ကိုသူတို့အားပေးတယ်ဒီဆန္ဒပြပွဲကိုအားပေးတယ်ဒီလောက်ပဲသိရမှာ
ဟုတ်ကဲ့အဲ့တော့မမေတို့အခုဒီကျမရေးဝန်ထမ်းတွေကအခုနောက်ဆုံးဆုံးဖြတ်ချက်ကရောဘာလဲရှင
်ယူနီယံကတော့ဒီ3ရက်ပထမ3ရက်ဆန္ဒပြမယ်ဒီ3ရက်မှာမလိုက်လျော့ခဲ့လို့ရှိရင်ကျမတို့အလုပ်ကိုပုံမှန်အတိုင်းပြန်သွားမယ်ဒါပေမဲ့နိုဝင်ဘာမှာတပတ်ပြန်ပြီးဆန္ဒပြပါမယ်